ဒီရက်ပိုင်းနေအတွင်းမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအပြစ်ရစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်မှုအတွက်အစိုးရနဲ့ဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွနဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကအဖွဲ့ဝင်တချို့နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။ဒီလိုထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအဖွဲ့တွေကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ UNFC ကညီညွတ်သောတိုင်းဒေသလူမျိုးများ Federal Council ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရင်း27ရာစုပင်လုံးမှာတက်ရောက်ရေးစတာတွေအတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာပါ UNFC ဘက်ကအချက်၉ချက်ကိုအဆိုပြုထားပြီးဒီအချက်တွေသဘောတူရင် NCA ကိုလက်မှတ်ရေးထိုးဖို့ရှိနေတယ်လို့အစိုးရဘက်ကလည်းမူရသဘောတူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီချိန်မှာပဲ UNFC အဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အခြားအဖွဲ့ဝင်ဖြစ်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်နေဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ် KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးက UNFC ကနေ KIO နှုတ်ထွက်တယ်ဆိုတဲ့သတင်းပေါ်မှာအခုလိုပြောဆိုပါတယ
် KIO ဘုံကော်မတီအနေနဲ့နှုတ်ထွက်ဖို့စတင်တယ်ဆိုတာကျွန်တော်တိတိကျကျအတူတူပြောလို့ကျွန်တော်တော့မရဘူးကျားလာတော့ UNFC content မှာပေါ့အစီအစဉ်မှာရှိနေဖို့စာပို့တာတယ်ဆိုတဲ့သတင်းတော့အဲ့လောက်ပဲကျွန်တော်ကြားပါလေ။ဒါပေမဲ့အဲ့ဒီစာကဘာနဲ့ပတ်သက်တယ်ဘာဒီရေးထားတယ်ဆိုတာတော့ကျွန်တော်လည်းမသိဘူး။အဲ့လောက်ပဲကျွန်တော်ကြားကြည့်ပါလေ။ဘယ်လိုကြည့်တော့ဒီဝန်ဒါမှထုတ်ပြန်တာမရှိသေးဘူး
။ KIO အဖွဲ့ဟာ NCA ပြင်ပကနေအစိုးရနဲ့ဆွေးနွေးမယ်ဆိုတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အတူတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့မှပါဝင်နေတယ်လို့အစိုးရနဲ့တီးတန့်ဆွေးနွေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ် WNO ခေါ်ဝါအမျိုးသားအဖွဲ့ချုပ်ကတော့နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးအပြီးအပြတ်မဆုံးဖြတ်ရသေးကြောင်းအဖွဲ့ရဲ့အတွင်းမှူးတစ်ဘုံမူတက်ညီလူကပြောပါတယ်
အဲ့လရှိဒီနေ့ကျတော့တီတော့မဟုတ်သေးပါဘူးမာတီဖြစ်တော့ဖို့တော့ဟိုတရမြတ်တော့ကျွန်တော်ဆောက်ကြည့်ရအောင်ပါမနေ့ကဟိုမှာဟိုဟာစင်စင်တုံးပြီးနေတဲ့ခါကျတော့မှဆိုဟိုတတိကပေါက်တဲ့ခါကျတော့အဲ့လိုလေဖြစ်သွားတာပ
ါ KIO နဲ့ WNO နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးငင်းချမ်းရေးလုပ်ငန်းရှင်တွေမှာပါဝင်ဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကအခုလိုတုံ့တက်ပြောဆိုပါတယ်
ကျွန်တော်သိတော့ဆိုလို့ရှိရင်တော့ KIO ကတော့ confirm ဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်နော် WNO ကတော့ဒီစာမူကြမ်းကတော့ရှိတယ်သို့တော်လည်းပဲဥက္ကဋ္ဌကြီးတပ်လောကအခုဒီလက်မှတ်မထိုးသေးဘူးဒီလက်မှတ်မထိုးသေးတော့ကျွန်တော်တို့ကလည်းဒီစာပြောလို့မရသေးဘူးဥက္ကဋ္ဌကြီးကတော့အချင်းကြီးကိုစက်ပြတ်မှစောင့်ကြည့်ခြင်းတဲ့သဘောရှိတယ်လို့ကျွန်တော်ထင်ပါတယ်နော်
UNFC မှာပါဝင်တဲ့အခြားအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ SSPP ကရှမ်းပြည်တိုးတက်ရေးပါတီကတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးဘိုးကော်မတီကသာဆုံးဖြတ်နိုင်ကြောင်းနဲ့ဘိုးကော်မတီအစည်းအဝေးကလည်းဇူလိုင်လလယ်လောက်မှာကျင်းပဖို့ရှိကြောင်းဦးခွန်ဆိုင်ကပြောပါတယ် KIO နှုတ်ထွက်တယ်ဆိုရင် UNFC ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားတိုးတက်ရေးပါတီ KNPP တို့ကဆက်လက်ဦးဆောင်နိုင်ဖွယ်ရှိကြောင်းလည်းဦးခွန်ဆိုင်ကပြောပါတယ်
တကယ်လို့ KIO ကလည်းပြန်လာဘူးဆိုပါတော့နော်အဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်တော့ UNFC ကတော့ NMSP နဲ့ဒီ KNPP ကဦးဆောင်ရမယ်သဘောဖြစ်တာပေါ့ဗျာနော်အဲသူတို့အဲ့ပေါ်မှာအဓိကမူတည်တယ်လို့ကျွန်တော်ထင်ပါလေခုနောက်ဆုံးအထိကျွန်တော်သိရတာတော့ KNPP ရဲ့သူ့ဥက္ကဋ္ဌကြီးအခုဦးတွေကတော့ကတိဝေးရှိရှိကျွန်တော်တို့ကဆက်ပြီးတော့မှလုပ်သွားမှာပဲတဲ့လို့ပြောတယ်နောက်ဒီနောက်ဆုံးကျွန်တော်တို့တွေ့တုန်းကပေါ့နော်
အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကတော့နိုင်ငံရေးပြဿနာတွေကိုတွဲဆုံဆွေးနွေးအပြေရှာဖို့အတွက်27ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်စေရေး NCA မှာအလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးဆောင်ရွက်ရာမှာ NCA လမ်းကြောင်းအတိုင်းညှိနှိုင်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်